ကချင်ပြည်နယ်တွင်ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်ရင်းတောတောင်တွေထဲထောင်ချီပြီးပိတ်မိနေတဲ့ဒေသခံပြည်သူတွေကိုကယ်ထုတ်နိုင်ရေးကချင်ပြည်နယ်အစိုးရအခက်တွေ့နေချိန်မှာပြည်ထောင်စုအစိုးရဘက်ကသမရယုံနဲ့တက်မတော်ကြညှိနှိုင်းပြီးအဆင်ပြေအောင်ဆောင်ရွက်နိုင်ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားတိုင်းရေးဝန်ကြီးကပြောပါတယ်။နေပြည်တော်တက်ရဲ့ခွင့်ပြုချက်နဲ့လက်တလုံးပိတ်မိနေတဲ့ကာမိုင်းဒေသတွေကဒေသခံတရားကျော်ကိုဆက်လီလီကားတွေနဲ့ကယ်ထုတ်နိုင်ခဲ့ပြီးကျန်နေသေးတဲ့ပိတ်မိပြည်သူတွေရဲ့စည်ရင်အတိအကျရနိုင်ဖို့ကူညီဆောင်ရွက်နေတဲ့အဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်နေကြောင်းဝန်ကြီးကပြောပါတယ်။ကချင်ပြည်နယ်တွင်တင်းရှောင်နေတဲ့ဒုက္ခသည်တွေစီကိုကိုယ်တိုင်သွားရောက်အားပေးညှိနှိုင်းဆောင်ရွက်ခဲ့တဲ့လူကေပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစတင်ဖြေကြားပါတယ်။
ကျွန်တော်တို့ညှိနှိုင်းတာလေကျွန်တော်လိုအပ်တဲ့အားတွေကိုညှိနှိုင်းတယ်ကျွန်တော်တို့ရောက်တာနဲ့လူငယ်တွေကလည်းသူတို့ဆန္ဒတွေပေါ်ထုတ်တယ်တပိတ်စခန်းလို့ဆိုတာလည်းလုပ်ထားတာတွေ့တယ်ညီညာပါလေဆိုတော့အဲ့ဒီအားတွေနဲ့ကျွန်တော်တို့လူငယ်လေးတွေနဲ့ကျွန်တော်ခေါင်းဆောင်ညီနေလေးခေါ်ပြီးတော့ဆွေးနွေးတယ်ဆွေးနွေးလို့လေသူတို့ကလည်းရှင်းရှင်းလေးပဲတစ်ခုပဲပိတ်မိနေပြီးဒုက္ခရောက်တဲ့လူကိုကယ်ထုတ်ပေးဖို့တစ်ခုပဲတောင်းဆိုတာပါတဲ့ဆိုတော့ဒါဆိုရင်တော့သိကောင်းတယ်ဒီအတွက်ကိုရည်ရွယ်ပြီးတော့ပဲကျွန်တော်တို့လာတာပဲဆိုပြီးတော့သူတို့နဲ့ပြည်လည်သွားတယ်ပေါ့နော်နောက်တစ်ခုကတော့ပြည်နယ်ဆိုးရတယ်ပြည်နယ်ဆိုးကလည်းဒါကိုသူတို့မကျူးစားနေပါဘူးသူတို့ညီကျူးဟန်နေအဲ့တော့ကျွန်တော်တို့ကပြည်အောင်ဆိုးရဘာလို့ပြရလဲဆိုတော့တမရယုံနဲ့တက်မတော်နဲ့ကျွန်တော်ညှိနှိုင်းတာပေါ့နော်ဒါကိုကျွန်တော်တို့ဆောင်ရွက်ပြရတာခင်ဗျာအဲ့တော့ပြည်အောင်စုနဲ့ပြည်နယ်နဲ့ဥပေါင်းဆောင်ရွက်တဲ့ခါကျတော့ဒီကိစ္စအဆင်ပြေသွားပါတယ်ဒါကြောင့
်ဝင်ကြီးကပြည်အောင်စုဝင်ကြီးတယောက်အနေနဲ့ဒီကုနာပြည်နယ်အစိုးရနဲ့နေမြေခံကြားထဲမှာလက်တလောမှာသူတို့ဒီအခက်အခဲဖြစ်နေတဲ့ကိစ္စတွေကိုဝင်ပြီးတော့မှညှိနှိုင်းဖြေရှင်းပေးတဲ့အနေထားပေါ့နော
်โอเคအမတော့ပူပေါင်းဆောင်ရွက်နိုင်တယ်ဆိုတာပူမှန်ပါတယ်ဟိုပူပေါင်းလိုက်လို့ရတာပေါ့နော
်အခုဝင်ကြီးကဒီကချင်ပြည်နယ်မှာဒီပိတ်မိနေတဲ့ပြည်သူတွေကိုကိုယ်တိုင်သွားပြီးတော့လည်းတွေ့ခဲ့တယ်ဒီအဆင်ပြေအောင်လည်းအားလုံးညှိနှိုင်းခဲ့တယ်ဆိုတော့နောက်ဆုံးအခြေအနေလေးပြောပြပေးပါဦးရှင
်ဟောနောက်ဆုံးကတော့ဘူးတော့ဆယ်အားလုံးစိတ်ပူနေတဲ့နေရာပေါ့နော်ကံမလုံးကြုံဘူးလို့ယူဆပြီးစိတ်ပူနေတဲ့အဲဒီကမိုင်းမှန်ဝေပေါ့အဲ့ဒီကလူတွေတော့ကယ်ထုတ်လို့ရပြီဒီနေ့နေ့လယ်မှာအကုန်လုံးဒီဘက်ထွက်လာပြီပေါ့နော်အတူတူဘောနဲ့သူဘယ်လိုမှမဖြစ်ဘူးနေခဲ့ကျင်ပါလေဆိုရင်၅ဦးပဲကျန်တာပေါ့နော်မနေ့တော့6ရက်နေ့ပေါ့ကျွန်တော်တို့ရောက်တာ9ရက်နေ့ပေါ့နော်မေတော့6ရက်နေ့ကဆက်လီနှစ်စီးနဲ့23ရောက်ဒီနေ့9ရက်နေ့မှာစောစောပိုင်းနှစ်စီးနဲ့31ရောက်နောက်9စီးနဲ့54ရောက်နောက်တစ်ခါဒီရုံရုံရေးတက်424ချင်းပြန်တက်ရင်းနဲ့အကူညီနဲ့လမ်းလျှောက်ထွက်လာပြီးတော့ကားပေါက်တဲ့နေရာကျတော့ကားနဲ့ရွှေ့လိုက်တာ40ဆိုတော့အားလုံးပေါင်း148ရောက်ပေါ့နော်ထွက်လာပါလေခင်ဗျာ
ဟုတ်ကဲ့ဝင်းကြီးအဲ့တော့အခုလောလောဆယ်မှာကြံနေသေးတဲ့တချို့ဒီဒုက္ခသည်တွေအတွက်ကိုရောဝင်းကြီးဘယ်လိုများဆက်ပြီးဆောင်ရွက်ဖို့ရှိပါလဲရှင
်အဲ့လေကျွန်တော်တို့ဒီစည်ရင်းရလေကျွန်တော်တို့ဒီကြံနေလေညှိနှိုင်းဆောင်ရွက်ထားတာရှိတယ်ဟိုဆက်ပြီးတော့လေဒီကိစ္စကိုဆောင်ရွက်ဖို့လုပ်နေပါတယ်ခင်ဗျာဒီနေ့ကတော့ဒီဟာအထီးပဲပေါ့နော်နောက်ရက်ကတွေဒီကိစ္စတွေဆက်လုပ်ဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုဒီဒုက္ခသည်တွေလက်တလောသူတို့လိုအပ်နေတာကိစ္စတွေပေါ့နော်ဒီလိုအပ်နေတဲ့အကူအညီတွေစားနပ်ရိက္ခာတွေစေဝါဒီဆောင်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ဒီလူကေပြန်ဝင်ကြီးဌာနဘက်ကရောဘာတွေများဆောင်ရွက်ပေးနေတာရှိပါလဲရှင
်မနည်းရယ်မနည်းရယ်ကျွန်တော်တို့ဟိုအပြည့်စုံပေါ့နော်စံစီစားပဲအကုန်နောက်ပြီးတော့ငွေကြေးထောက်ပံ့နေငွေကြေးလည်းပါတယ်ဘာလို့ဆိုတော့သန်းငါးွယ်စားဖို့အတွက်ကိုလေငွေကြေးရောအပြည့်အဝကျွန်တော်တို့ထောက်ပံ့ထားတယ်ဟိုတနေ့အဖွဲ့ကြီးကြီးလည်းထောက်ပံ့ကြတာရှိတယ်ပြည်နယ်ဆိုရလည်းထောက်ပံ့နေရှိတယ်ခင်ဗျာထောက်ပံ့မှုကတော့အခုလက်တလုံးမှာတော်တော်ကိုလုံလောက်ပါတယ်တော်တော်ကိုလုံလောက်တယ်ကျွန်တော်ကတော့ဒါမြင်မြန်ကိုဒေတာကိုကိုပြန်ဖို့ဆိုတာဒါအဓိကပေါ့နော်ဒါကိုလည်းသူတို့ကလည်းပြည်သူတွေကလည်းဒီတိုင်းပဲတောင်းဆိုတယ်ဆိုတော့ကျွန်တော်တို့အဲ့ဒီအတွက်ကိုကြိုးစားမယ်နောက်တစ်ချက်ကတော့အကယ်၍မြန်ခိတ္တနေရအောင်မယ်ဆိုရင်တော့အဓိကကတော့ကျောင်းခွင့်ပညာရေးပေါ့ဒါအတွက်ကိုလည်းကျွန်တော်တို့ပြည်နယ်ဆိုရနဲ့ပေါင်းပြီးတော့ဒီမှန်ခဲ့ပြီဒါကတော့ဒီကျောင်းသုံးပစ္စည်းတို့ကရိယာဓာတ်ဤကောင်ကကျွန်တော်တို့အခမဲ့ဝေမဲ့ပြင်ဟိုအဲ့ပတ်ဝန်းကျင်အခုစခန်းနဲ့နေတဲ့နေရာကျောင်းဒီမှာတက်နိုင်ဖို့ဆိုစီစဉ်ဆောင်ရွက်ထားတယ်ညှိနှိုင်းခဲ့တာရှိတယ်။တမန်ဤအတွက်ကိုလည်းအခုလက်ရှိလည်းပြင်တော်တဲ့နောက်စီတမန်ဤကုသမှုရရှိအောင်လုပ်ခဲ့တယ်။နောက်ပြီးတော့လည်းဆက်ပြီးတော့ကျွန်တော်ပြည်နယ်တမန်ဤဦးစီးနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ
်။ဟုတ်ကဲ့အခုဘွားကူတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့လမ်းမှာလက်နက်ကင်တချို့ကပစ်ခတ်တာမျိုးတွေရှိတယ်ဆိုတော့လုံခြုံရေးအနေထားကရောလက်တလောအဲ့ဒီဒေသမှာဘလို့များအနေထားရှိပါလဲဝင်ကြီးကိုယ်တိုင်လည်းသွားခဲ့တာဆိုတော့လေစိုးရိမ်ရတော့အနေထားပဲလားရှင်
ကျွန်တော်တို့အခုပြောသလိုပေါ့နော်ကျွန်တော်တို့ပူပေါင်းညှိနှိုင်းဆောင်ရွက်ရမှာပဲရှိဆောင်ပြောလေလေကျွန်တော်တို့ညှိနှိုင်းရင်းနဲ့ပြည်သူတွေအန္တရာယ်ကင်းဖို့နံပါတ်1ကတော့ပြည်သူအန္တရာယ်ကင်းဖို့ပေါ့နော်ပြည်သူအန္တရာယ်ကင်းဖို့နဲ့လက်တလောစားဝတ်နေရေးပြည်လဲဖို့ပေါ့ကျွန်တော်တို့ကဒါကိုပဲဦးစားပေးပြီးဆောင်ရွက်နေပါတယ်
အခုကတော့ဒီတရားကြော်နီးပါလောက်ဝင်ကြီးတို့ရအောင်ခေါ်ထုတ်လာနိုင်ပြီပေါ့တချို့ဆက်သွယ်ပြတ်နေသေးတယ်ဒီတောတွေထဲမှာကြံနေခဲ့သေးတယ်ပြည်သူတွေပေါ့နော်ဒေသခံတွေအတွက်ကဝင်ကြီးတို့ဘလို့များဆက်ပြီးဆောင်ရွက်ဖို့စီစဉ်နေလောက်ထားပါလဲရှင်
ကြည့်ရခင်ဗျအဲ့ဒါတော့ဗာလဲဆိုကျွန်တော်တို့ကအဓိကတော့ပြည်နယ်ဆိုရနေအခုဆက်ပြီးတော့ဆောင်ရဲနေတယ်ကျွန်တော်တို့ကလည်းညှိနှိုင်းနေတယ်တကယ်စိတ်ရင်းစရာရရှိဖို့ပေါ့နော်အဓိကတော့တကယ်ပဲဘယ်နေရာမှာဘလို့ဖြစ်နေတယ်ဆိုတော့ပတင်းစကားတွေရရှိဖို့ပေါ့ဒါတွေလည်းသူတို့စူးစမ်းဆောင်ရဲနေတယ်အဲ့လိုရပြီဆိုလို့ရှိရင်ကွယ်တင်ဆောင်ရဲနိုင်ဖို့ကတော့ ော့ခုနပြောတဲ့အတိုင်းပူပေါင်းဆောင်ရတာပဲယူကေမြန်လည်းပါမယ်ကျွန်တော်တို့ဓာတ်ပြောင်းလို့ဆွေးရတယ်ဒီလိုမျိုးနှိမ့်နိုင်တာလုပ်ပေးတယ်အပေါ်ကနေပြောနောက်တစ်ခုကလည်းဒီပြည်နယ်မှာရှိတဲ့ဌာနပေါင်းစုံပေါ့အခုဆိုပူပေါင်းပါဝင်ရတယ်ကြက်ချီမီလည်းပါအကုန်လုံးပေါ့နော်ဌာနပေါင်းစုံအကုန်ပူပေါင်းဆောင်ရကြတယ်ခင်ဗျအဲ့လိုကြီးနေပဲကျွန်တော်ဆက်လုပ်သွားမှာပါ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဝင်ကြီးဖြစ်ပေးတာ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့